ြံခန့်သားလို့မပါရက်လားသူတော်မောင်။ပြီးကြတဲ့ရက်ကဆရာဝန်မိတ်ဆွေတယောက်ရဲ့တမီးကလေးဆုံးလို့နာရေးသွားဖြစ်တယ်။မိတ်ဆွေဆရာဝန်ကနယ်မြုပ်ကလေးမှနေတာပါ။တမီးဖြစ်တဲ့သူကရန်ကုန်မှာကြောင်းလာတဲ့ရင်အဆောက်မှနေပါတယ်။ကောင်မလေးကနည်းနည်းဝါတော့ပိတ်ညင်တယ်။ပိတ်ညင်တော့သူတို့နေတဲ့အဆောက်နာကစေးဆိုင်ကြဆိုင်မှာဆေးရောင်းတဲ့သူကဆက်ပေးတဲ့ဆက်ဆေးကိုဝယ်တော့တယ်။သူကအဖေလုပ်တဲ့သူကိုလည်းပြောမပြဘူး။ဒီလိုဆက်ဆေးတောက်လာတာနှစ်ပေါက်နေပြီလို့သိရတယ်။နောက်တော့ကောင်မလေးကြောက်ကပ်ပြက်စီပြီးအသက်ပါဆုံးရှုံးခဲ့ရတယ်။မိတ်ဆွေဆရာဝန်ကတော့သူကိုယ်တိုင်ဆရာဝန်တယောက်ဖြစ်ပါရဲ့နဲ့တမီးလုပ်တဲ့သူကဆက်ဆေးတောက်လို့တည်ရတယ်ဆိုပြီးယူကျုံမြတ်ဖြစ်နေပါတယ်။တကယ်တော့ငါတို့မြန်မာနိုင်ငံမှာဆက်ဆေးပြဿနာဟာနှစ်ပေါင်းများစွာရင်ဆိုင်နေကြရတဲ့အရေးကြီးတဲ့အမျိုးသားကျန်းမာရေးပြဿနာကြီးတစ်ခုလို့ဖြစ်နေတာကြပါပြီ။ FDA အနေနဲ့လည်းတနိုင်ငံလုံးမျိုးရွာကနေကြေးလက်နေစွန်နေပြားသည့်ကြဲကြဲပြန့်ပြန့်သုံးဆွဲနေကြတဲ့ဆက်ဆေးပြဿနာကိုအရေးယူစစ်ဆေးမှုတွေပြုလုပ်နေပေမဲ့လို့ထိရောက်တဲ့ဟန်တာမှုတွေမလုပ်နိုင်သေးပါဘူး။ဆက်ဆေးဆိုတာဆေးဘက်ဆိုင်ရာပညာရှင်တွေဒါမှမဟုတ်စမရရှိရတဲ့ဆရာဝန်တယောက်ယောက်ရဲ့အညွန်ကြားချက်မှပါပဲ။ဆေးဆိုင်တွေမှာဆေးရောင်းတဲ့သူတွေကစိတ်ထင်သလိုဆက်ပြီးရောင်းချပေးနေတဲ့ဆေးတွေကိုခေါ်တာပါ။ဆေးဆိုင်မှာဆေးရောင်းချနေတဲ့သူအများစုဟာဆေးပညာနဲ့ပတ်သက်တဲ့ပညာရှင်တွေမဟုတ်ကြပါဘူး။သူတို့တွေဟာဆေးလာဝယ်တဲ့သူတွေကပြောပြတဲ့ယောဂတွေကိုအခြေခံပြီးစိတ်ထဲထင်သလိုမှန်းဆတွက်ချက်လို့ဆေးတွေကိုဆက်ပေးကြတာပါငါတူ။စေဝါတွေကိုစေးဆိုင်မှာလွယ်လင်းတကူဝယ်ယူရရှိနိုင်တဲ့စေဝါဆရာဝန်လက်မှတ်ပါမှာဝယ်ယူနိုင်တဲ့စေဝါနဲ့ထိန်းချုပ်စေဝါဆိုပြီးခွဲခြားထားတယ်လို့သိရပါတယ်။စေးတွေကိုတင်စီတူလောင်ရမှာလဲစေးအမျိုးစားလိုက်အေးတဲ့နေရာနေရောင်မကျရောက်နိုင်တဲ့နေရာရေခဲတက်တာလို့အေးခံပြီးတင်စီထားရမယ့်စေးအမျိုးစားတွေရှိပါတယ်။စေးစားအညွန်မှာပါတဲ့အတိုင်းအတိအကျတင်စီတူလောင်ထားရမှာပါ။ဒါမှသာစေးရဲ့အာနိသင်ကိုအပြည့်အဝရရှိနိုင်မှာဖြစ်ပါတယ်။ဒါပေမဲ့ငါတို့နိုင်ငံမှာစေးရောင်းချနေကြတဲ့စေးဆိုင်အများစုဟာစည်းကမ်းတကျဆေးစာအညွန်တိုင်းမထားတူကြတာများပါတယ်။ဒီတော့ဝယ်ယူတဲ့သူတွေအနေနဲ့လည်းအာနိသင်မရှိတော့တဲ့ဆေးကိုငွေကုန်ကြေးကျခံပြီးဝယ်တောက်နေကြရတယ်လို့ဖြစ်နေပါတယ်။ဆေးဆိုင်အများစုဟာဆက်ဆေးအဖြစ်အကိုက်ခဲပျောက်ဆေးတွေ၊စတီရိုက်ဆေးတွေနဲ့ပိုးသတ်ဆေးတွေကိုစိတ်ထင်ရနှမျိုးသုံးမျိုးလောက်ထိပေါင်းဆက်ပြီးရောင်းချကြပါတယ်။ပိုးသတ်ဆေးတွေနဲ့စတီရိုက်ဆေးတွေဟာမသုံးတဲ့ရင်အရန်အနေကြီးမားလာပါတယ်။အချို့ဆေးဆိုင်တွေဟာမလိုအပ်ပဲစီဖရန်တို့လိုပိုးသတ်ဆေးအပြင်တွေ၊ဒက်ဆာတို့လိုစတီရိုက်ဆေးတွေကိုဖောပေါ်တည်တည်အသုံးပြုနေကြပါတယ်ငါတို့။ဒီဆေးတွေဟာတောက်လိုက်ရင်ခိတ္တခဏယောဂတက်တာသွားသလိုရှိနိုင်ပေမဲ့နောက်ပိုင်းမှာဗာဆေးတောက်တော့ဆေးမတိုးတော့တာအစာအိမ်အနာဖြစ်တာသွေးအန္တရာအစာအိမ်ပေါက်တာအယိုးပွားယောဂဖြစ်တာနှလုံးသွေးကြောကျင်းတာလေဖြတ်တာတို့ဖြစ်နိုင်ပြီးနောက်ပိုင်းမှာအသက်အန္တရာယ်ရှိတဲ့အထိဆိုးဝါးနိုင်ပါတယ်။ဇီးကွက်တွင်မှာရောင်းချနေတဲ့ဆက်ဆေးအများစုကလည်း FDA မှာမှတ်ပုံမတင်ထားတာတက်တန်းကုန်ဆုံးနေတာသုံးဆွဲဖို့မတင်လို့တတ်မှတ်ထားတဲ့ဆေးဝါးတွေပါဝင်နေတတ်ပါတယ်။တဖြည်းဖြည်းနဲ့ဆက်ဆေးအန္တရာယ်ဟာအမျိုးသားကျန်းမာရေးပြဿနာတရားဖြစ်အရေးကြီးအနေထားကိုရောက်ရှိလာနေပါပြီ။ဒါကြောင့်ကျန်းမာရေးနဲ့အကစားဝန်ကြီးဌာနက2019ခုနှစ်ဇန်နဝါရီလ16ရက်နေ့မှာပြည်သူတွေတတိပြုရှောင်ရှားကြမယ့်ဆက်ဆေးအန္တရာယ်ကိုထုတ်ပြန်ကြေညာခဲ့ပါတယ်။ဆရာဝန်ညွှန်ကြားချက်မရှိဘဲဈေးကွက်အတင်းရောင်းချနေသောဆက်ဆေးများဟာယောဂလက္ခဏာများကိုခေတ္တခဏသာတက်တာသွားနိုင်ပြီးယောဂအမြင့်ပြည့်စေရန်ကုသခံယူခြင်းမဟုတ်သည့်အတွက်ယောဂအခြေအနေပုံမဆိုးရွားလာရမှာအသက်အန္တရာယ်အထိဖြစ်စေနိုင်ပါတယ်။ယောဂကိုပုံမဆိုးရွားလာစေခြင်းနဲ့ဆေးရဲ့နောက်ဆက်တွဲကြောက်စရာဆိုးကျိုးတွေခံစားလာရခြင်းတို့အပြင်အသက်ကိုပါတည်စေနိုင်တာကြောင့်ဈေးနှုန်းချိုသာပေမဲ့လည်းအလွန်အနည်းငယ်ရှိတဲ့ဆက်ဆေးတွေကိုဝယ်ယူသုံးဆွဲခြင်းမှရှောင်ကျင်နေပါတယ်။ဆေးဆိုင်ပိုင်ရှင်တွေကလည်းဝယ်ယူသုံးဆွဲတဲ့သူတွေအတွက်ဆိုးကျိုးသာဖြစ်စေနိုင်တဲ့ဆက်ဆေးရောင်းချခြင်းကိုလူကျင့်ဝတ်အရာရက်ဆိုင်တင်ပါသည်ဆိုပြီးထုတ်ပြန်ကြေညာခဲ့ပါတယ်ငါတို့။အဓိကဒီလိုဆက်ဆေးတွေကိုဝယ်ယူတောက်သုံးနေကြသူငါတို့ပြည်သူအများစုဟာဆင်းရဲနွမ်းပါလွန်ကြတာ၊ကျန်းမာရေးဗဟုသုတနည်းပါတာကျမကြီးဆောင်ရှောက်မှုကနေလက်လန်းမမီတဲ့နယ်စွန်နယ်ဖြားမှာနေထိုင်ကြရတဲ့သူတွေအများစုဖြစ်ကြပါတယ်။နောက်ပြီးဆက်ဆေးတွေကလမ်းဘေးကွန်းရဆိုင်လိုစိုက်သေးသေးလေးတွေကအစရောင်းချနေကြတာကြောင့်အလွဲတကူဝယ်ယူရရှိနိုင်ပြီးဈေးရုံဈေးကန်းတွေတွားကြရမလို့ပဲအချိန်ကုန်တက်တာဈေးလွန်ချိုးနေတာကြောင့်တချို့ကျမကြီးအသည့်ရှိသူတွေတော့ဝယ်ယူတောက်သုံးနေကြတာသတိထားမိပါတယ်။အထူးကူဈေးကန်းတွေတွားပြရင်လည်းအ ਨੇ ဆုံးဆရာဝန်ဆက်သက်ခနဲ့ဈေးဘိုးတောက်ကနဲ့အထက်ကုန်ကြမှာဖြစ်ပြီးရက်ွက်တွေကဈေးကန်းလေးတွေမှာဆရာဝန်ပြရင်တော့3လေးတောင်တော့ကုန်ကြမှာဖြစ်ပါတယ်။ဈေးဆိုင်ကဆက်ပေးတဲ့ဆက်ဆေးကတော့ဈေးတစ်ခွက်စာကို150ကျပ်လောက်သာကျသင့်ပြီးဈေးသုံးခွက်စာဆိုရင်450ကျပ်သာကုန်ကြမှာဖြစ်တဲ့အတွက်ကြောင့်အခြေခံလူတန်းစားတွေအနေနဲ့အလွန်ကိုအကုန်ကျတက်တာတဲ့အနေအထားဖြစ်နေပါတယ်။ဒါကြောင့်မယ်ဆင်းရဲနွမ်းပါသူအများစုဟာရက်ွက်ထဲကဆက်ဆေးဆိုင်တွေကိုပဲအားကိုးနေကြတဲ့အနေအထားဖြစ်နေကြပါတယ်။အစိုးရအနေနဲ့လည်းပြည်သူတွေကိုဆက်ဆေးမတောက်ဖို့စီယုံလှုံ့ဆော်ပညာပေးနေတာနဲ့မလုံလောက်ပဲဆက်ဆေးရောင်းချနေတဲ့ဈေးဆိုင်တွေကိုထိထိရောက်ရောက်စစ်စေးအရေးယူအပြစ်ပေးဖို့လိုအပ်နေပါတယ်။ဒါပြင်ကျန်းမာရေးအတွက်ဘတ်ဂျက်ပုံမူချထားပေးတာအမျိုးသားစေဝါဥပဒေကိုထိထိရောက်ရောက်အကောင့်ထဲပေါ်တာဆင်းရဲနွမ်းပါတဲ့ပြည်သူတွေအတွက်အခမဲ့စေကန်းတွေကို တိုးချက်ဖွင့်လှစ်ပေးတာတွေလှုပ်ဆောင်ပေးခြင်းအပြင်ပြည်သူ့ကျန်းမာရေးကိုကာကွယ်စောင့်ရှောက်ပေးပါလို့အကြံပေးရင်းဒီတစ်ပတ်ညီကုံထုတ်လိုက်ပြစေ။မင်းလည်းအစိုးရရဲ့ကျန်းမာရေးစောင့်ရှောက်မှုကိုအပြည့်အဝခံယူနိုင်တဲ့ပြည်သူတွေထဲကပြည်သူတယောက်အမြန်ဆုံးဖြစ်လာနိုင်ပါစေလို့ဆုတောင်းပေးလိုက်ပါရကွယ်။ချစ်လာစွာသောမင်းရဲ့အဖစန်နီဦး